Welcome to the Voice of America in Burmese.
ဆောရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2015ခုမေလ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ1925ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့တူချင်းညာပေးသွားမှာပါလူသားချင်းစာနာထောက်ထားမှုအကူအညီပေးရေး9ရက်ကြာအပြစ်ကရက်စဲထားဖို့ sorry Arabia ရဲ့ကမ်းလှမ်းမှုကိုဟူတီတပုံတွေကလက်ခံလိုက်တာမြန်မာနိုင်ငံကလှေစီးပြေးရိုဟင်ဂျာမွတ်စလင်900လောက်အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုရောက်ရှိနေတာဖိလစ်ပိုင်မှာမကြခင်တိုက်ခိုက်တော့မဲ့ Novel Typhoon မုန်တိုင်းမကြရောက်ခင်ပြင်ဆင်မှုတွေလုပ်နေတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်ကိုညာဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတိုင်းပြည်လုံးအတိုင်းအတာညဉ့်ညံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့ပြင်ဆင်နေကြချိန်မှာကိုကန်ဒေတာမှာတော့တိုက်ပွဲတွေကပြင်းထန်နေသေးပါ
တကယ်သူတို့ပြောသလိုအခုကျွန်တော်ကနေအပြစ်ရပါဆိုတာကျွန်တော်ငကိုကလေးရက်နေတယ်လို့ပါခင်ဗျာခံစစ်ပဲကျွန်တော်တိုက်နေရပါတယ်သလောဆယ်မှာသူတို့ကပဲတိုက်စစ်ထိုးစစ်
ဒီအကြောင်းတွေကိုတရင်နေပြီးပြီးချင်းမှာတင်ဆက်သွားမှာဖြစ်သလိုမန္တလေးမြို့မှာနှစ်ရက်တာကျင်းပခဲ့တဲ့အမျိုးသမီးforum ဆွေးနွေးပွဲအကြောင်းကိုလည်းတင်ပြပေးမယ့်အပြင်ထိုင်းနိုင်ငံမှာဘင်္ဂလားဒေ့ရှ်ရိုဟင်ဂျာမွတ်စလင်တွေလို့ယူဆရတဲ့ရွှေပြောင်းအလို့သမားတွေရဲ့ရုပ်အလောင်းတွေနဲ့ပတ်သက်ပြီးတော့လူကုန်ကူးပြဿနာတွေကိုဆွေးနွေးကြတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ကျွန်တော်တို့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကတင်ပြပါမယ
်အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေး9ရက်ကြာအပြစ်ခတ်ရက်စဲထားဖို့ sorry Arabia ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ယေမန်နိုင်ငံကဟူတီတပုံတွေကပြောပါရယ် sorry ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့သမရဟောင်းအလီအဗ်ဒူလာဆာလီရဲ့နေအိမ်ကိုလေကြောင်းကနေတိုက်ခိုက်အပြီးဒီကနေ့တနင်္ဂနွေနေ့မှာတပုံတွေရဲ့ဂျင်ဂျာချက်ထွက်လာတာပါဒီလိုတိုက်ခိုက်ချိန်မှာ Mr. ဆာလီနေအိမ်မှာရှိမနေဘူးလို့ယုံကြည်ရပါရယ်ဟူတီတပုံတွေကို sorry ဦးဆောင်တဲ့မာမိတ်အဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတာကြောင့်လူတွေထောင်ထဲချီဒုက္ခရောက်နေကြရပြီးဒီလူတွေအပေါ်စာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ American နဲ့ sorry Arabia က9ရက်ကြာအပြစ်ရဖို့ကြေညာခဲ့တာပါ American နိုင်ငံသားရေးဝန်ကြီး John Kerry ကလည်းဟူတီတပုံတွေအနေနဲ့အပြစ်ခတ်ရစေးရေးကိုလက်ခံလာအောင်တိုက်တွန်းခဲ့ပါတယ်ဒီတပုံတွေဟာ Mr. Salih ကိုထောက်ခံသူတွေဖြစ်ပြီးအီရန်ကနေအထောက်ပံ့တွေရနေတယ်လို့လည်းယုံကြည်ရပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဘက်ဒဲမြို့မြောက်ဖက်ခါလစ်အချင်းတောင်တွေကနေပြီးတော့ထောင်ပေါက်ပြေးဖို့ကြိုးစားရတာကနေရုံရင်ဆန်ခတ်မှုတွေဖြစ်ခဲ့လို့အချင်းသား36ဦးထက်မနည်းသေဆုံးပြီးလူ40လောက်ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်ခါလစ်အချင်းတောင်ကထောင်ပေါက်ထွက်ပြေးဖို့အတွက်ဖြစ်ခဲ့တဲ့ရုံရင်ဆန်ခတ်မှုတွေမှာရဲတပ်ဖွဲ့ဝင်6ယောက်နဲ့အချင်းသား30သေဆုံးတယ်လို့အီရက်ပြည်ထောင်ဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်ဒါပေမဲ့တခြားတာဝန်ရှိသူတွေရဲ့ပြောအရတော့သေဆုံးသူအရေးအတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50တဲ့မင်းရှိတယ်လို့ဆိုပါတယ်အကျဉ်းသားအချင်းချင်းရန်ဖြစ်ကြရကထောင်ဝင်တန်းတွေကတားဆီးဖို့ဝင်လာချိန်မှာအကျဉ်းသားတွေကလူအင်အားနဲ့တိုက်ခိုက်ပြီးတော့လက်နက်တွေကိုယူလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီထောင်ပေါက်ပြေးတဲ့ဖြစ်ရပ်ကိုသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် ISIS စစ်သွေးကြွအဖွဲ့ကကြေညာပါတယ်ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ Jihad Warrior ရဲ့ website မှာအကြောင်းအရာစုံကိုတင်ပြထားပါတယ်ထောင်ထဲကအကျဉ်းသားတွေနဲ့ချိန်ကိုက်ပြီးတော့အကျဉ်းတောင်ပြင်ဘက်မှာသူတို့အဖွဲ့ကဖောက်ခွဲမှုတွေလုပ်ခဲ့တယ်လို့လည်း ISIS အဖွဲ့ကပြောပါတယ်ထွက်ပြေးသွားသူတွေထဲမှာ ISIS အဖွဲ့ဝင်30လောက်ပါတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထွက်ပြေးသူတချို့ဟာအကျဉ်းဘက်ဆိုင်ရာအကြမ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့ထောင်ချခံထားရသူတွေဖြစ်တယ်လို့ Iraq တာဝန်ရှိသူတွေကပြောဆိုပါတယ
်လက်ဆမ်းမှုကြောင့်သမရဟောင်း Hosni Mubarak နဲ့သူသားနှစ်ယောက်ကိုအီဂျစ်တရားရုံးတရုံးကထောင်ဒဏ်3နှစ်ပြည့်နှံချမှတ်လိုက်ပါတယ်။အီဂျစ်ကိုနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းဖြစ်တဲ့မစ္စတာမူဘာရက်နဲ့သူသားဂျမဲလ်နဲ့အလာရူဟာတခြားအမှုတွေနဲ့ထောင်ထဲမှာ3နှစ်နေထိုင်ခဲ့ပြီးဖြစ်ပါတယ်။2011ခုနှစ်ကယာရူကဖေရှားခံရတဲ့အသက်88နှစ်အရွယ်သမရဟောင်းဟာနောက်ထပ်အချိန်ဘလောက်ကြာကြာဆက်အချင်းကျခံရမလဲဆိုတာကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။သူ့ရဲ့ပိုင်ဆိုင်မှုတွေကိုမွန်မံပြင်ဆင်ဖို့ဒေါ်လာတန်းနဲ့ချီပြီးအလွှဲသုံးစားလုပ်တယ်လို့ဆွဆွဲပြီးမစ္စတာမူဘာရက်ကိုဆွဲချက်တင်ခဲ့တာဖြစ်ပါရယ်ခင်ဗျာ
စနေနေ့ကမက်ဆီဒိုနီးယားနိုင်ငံကိုဆိုဗိုနဲ့ဆာဗီယာနယ်စပ်နားကအယ်ဘေးနီးယားမျိုးစုဒေသမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေမှာရဲရရှိ9ယောက်တိစုံသွားခဲ့တဲ့အတွက်တနင်္ဂနွေတဝန်းပူဆွေးတော့ကရောက်နေကြပြီးရဲတပ်ဖွဲ့ကိုလည်းသတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်30ကျော်ဒဏ်ရာရတယ်လို့ တာဝန်ရှိသူတွေကအတည်ပြုပြောဆိုပြီးအရသာဘယ်နှစ်ယောက်ထိခိုက်ဒဏ်ရာရတယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမည်အတိအကျမဖော်ပြဘဲမက်ဆီဒိုနီးယားရဲ့အိန္ဒိယနိုင်ငံတစ်ခုကတနတ်သမားအုပ်စုတစ်ခုကအရှိမြောက်ပိုင်းကမြို့တော်စကော့ပီယနားမှာရှိတဲ့ကူမန်နိုဗိုမှာတိုက်ခိုက်မှုဆလုပ်ခဲ့တယ်လို့မက်ဆီဒိုနီးယားနိုင်ငံဘက်ကပြစ်တင်ပြောဆိုခဲ့ပါတယ်တိုက်ခိုက်သူတွေကတချို့သေဆုံးပြီးဒါဇင်နဲ့ချီတဲ့တနတ်သမားတွေကလည်းနှစ်ချခဲ့ပြီးတော့ကျန်တဲ့လူတွေကိုဆက်ပြီးရှာဖွေနေစေဖြစ်တယ်လို့ပြည်ထောင်ဝင်ကြီးဂေါ်ဒန်ဂျန်ဂူလိုဆကာကပြောဆိုပါတယ်မက်ဆီဒိုနီးယားနိုင်ငံမှာအယ်ဘေးနီးယားဒေသကလူနည်းစုတိုင်းရင်းသားတွေကအုပ်ချုပ်ခွင့်ပိုရဖို့အတွက်တောင်းဆိုရကလက်နက်ကင်တိုက်ပွဲဝင်မှုတွေအစောပိုင်းတည်းကရှိနေပြီးခုတိုက်ခိုက်မှုကတော့အစိုးရနဲ့အတိုက်ခံလူနည်းစုကြားတင်းမာမှုနဲ့ဆက်နွယ်တယ်လို့ယူဆကြပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE ကနေတင်းငွေနေညနေခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်900လောက်တင်ဆောင်ထားတဲ့လေတွေအင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်ဒီလေစီးပြေးဒုက္ခသည်တွေကတချို့ဟာရေနဲ့အစားအစာပြည့်လည်မှုကြောင့်အာရုံကုန်ခန်းပြီးစိတ်ကူတာမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းချေချမှုနဲ့လူခွင့်လှူရှားသူတွေကပြောပါရယ်ဂျကာတာမြို့တော်က IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းချေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်အကြီးအကဲ Steve Hamilton ကအကူအညီပေးရေးအဖွဲ့တွေဟာအာချီဒေသစီကိုတွားရောက်နေကြတယ်ဆိုပြီးတော့ပြောပါရယ်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေတင်ဆောင်ထားတဲ့လူ430ပါလေတစ်စီးနဲ့လူ90ပါလေတစ်စီးဒီအင်ဒိုနီးရှားကမ်းခြေဘက်ကိုရောက်ရှိလာတာပါ။မြန်မာနိုင်ငံတွင်းမှာခွဲခြားဆက်ဆံခံနေရတာတွေကြောင့်ရိုဟင်ဂျာတွေကမြန်မာနိုင်ငံကထွက်ပြေးနေကြရတယ်လို့ရိုဟင်ဂျာအရေးစောင့်ကြည့်လေ့လာနေတဲ့ Arkan Project အဖွဲ့ညွှန်ကြားရေးမှူး Chris Lura ကပြောဆိုကြောင်းကိုလည်း AP သတင်းမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာရိုဟင်ဂျာ900နီးပါးအင်ဒိုနီးရှားကိုရောက်ရှိလာကြောင်းကိုလည်းသူကတည်ပြပြောဆိုပါရတယ်။ဟိုရုံးကတော့လူကုန်ကူးသူတွေဟာရိုဟင်ဂျာတွေကိုထိုင်းနိုင်ငံဒေါ်ရင်ကစခန်းတွေမှာထားပြီးသူတို့တောင်းတဲ့ငွေပေးမှသာခရီးကိုဆက်ထွက်ခွာခွင့်ပြုပါရတယ်။ဒါပေမဲ့လည်းလူကုန်ကူးမှုတိုက်ဖက်ရေးထိုင်းနဲ့မလေးရှားမှာအပြင်းထန်ဆောင်ရွက်လာတာကြောင့်အခုလိုနီးနာပြောင်းလဲလာတာပါ။အခုခါမှာဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာဥယေခမန်းကြီး 9,800 လောက်ဟာမလက်ကာရေလက်ကြားကကြောက်ချရနာထားတဲ့တင်မောတွေပေါ်မှာရှိနေတယ်လို့လည်းလီဝါကပြောပါတယ်အစားအစာနဲ့ရေပြက်လက်မှုကြောင့်ဒီလေစီးပေးဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားလာနေပြီးပြီးခဲ့တဲ့လတွေအတွင်းမှာဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
မဲကောင်မြစ်ကိုဖြတ်ပြီးမြန်မာနိုင်ငံနဲ့လောနိုင်ငံမြောက်ပိုင်းကိုဆက်သွယ်တိစောက်ထားတဲ့ချစ်ကြည်တရားသစ်ပေါ်မှာဒီကနေ့တနင်္ဂနွေနေ့ကစပြီးမော်တော်ယာဉ်တွေဖြတ်တန်းသွားလာဖို့တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်ဒီတရားဟာလောနိုင်ငံလောင်နမ်သပီနေဟွမ်ကုံကြီးရွာနေဝေခွန်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိပ်မြို့နယ်ကိုဖျက်တမ်းတိစောက်ထားတာဖြစ်ပါတယ်ဒီနှစ်နိုင်ငံချစ်ကြည်ရေးတရားသစ်ဖွင့်ပွဲကိုလောနိုင်ငံမြောက်ဖက်နမ်သပီနေမှာစနေနေ့ကကျင်းပတဲ့ဖွင့်ပွဲမှာလောင်နိုင်ငံသမ္မတချောင်မင်းဆန်ရှင်နဲ့မြန်မာသမ္မတဦးသိန်းစိန်တို့တက်ရောက်ခဲ့ကြတယ်လို့လောနိုင်ငံပိုင်အစိုးရ KPL သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒီတရားသစ်ကနှစ်နိုင်ငံအပြန်အလှန်ယုံကြည်နားလည်မှုပူးပေါင်းဆောင်ရွက်မှုနဲ့ချစ်ခင်ရင်းနှီးမှုတွေရဲ့အထိမ့်အမှတ်မှတ်တိုင်တစ်ခုလည်းဖြစ်ပါတယ်လို့လောနိုင်ငံကြီးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်နေထမ်းဆောင်နေတဲ့တော်မလုံစင်ဆူလစ်ကပြောဆိုပါတယ်2012ခုနှစ်မှာမြန်မာသမ္မတကလောနိုင်ငံကိုတရားဝင်အလဲပတ်ခရီးသွားခဲ့ခြင်းကဒီချစ်ကြည်ရေးတရားတိစောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်2013ခုနှစ်မှာတရားတိစောက်တဲ့လုပ်ငန်းကိုစတင်ခဲ့ပြီးတတ်မှတ်ချိန်တဲ့9လပိုဆော့ပြီးတိစောက်ပြီးစီးသွားတယ်ဒီနှစ်နိုင်ငံချစ်ကြည်ရေးတရားကြီးကို American Dollar 26တန်းအကုန်ကျခံတိစောက်ခဲ့တာလည်းဖြစ်ပါတယ်ရှင
်အင်အားပြင်းထန်တဲ့တိုင်ဖုန်းမွန်တန်းမကြရောက်မီ24နာရီတောင်မလိုတော့တဲ့အချိန်မှာဖိလစ်ပိုင်မြောက်ပိုင်းကငါးဖမ်းသမားတွေဟာသူတို့ရဲ့ငါးဖမ်းလေတွေကိုမုန်တိုင်းဘေးဒဏ်ကနေပေးလို့ရကိုဒီကနေ့တင်းငွေတွင်နေမှာရွှေ့ပြောင်းနေကြပါတယ်ဗြိတိန်နိုင်ငံအခြေစိုက်မိုးလေဝသဌာနတစ်ခုကအဆင့်၅သတ်မှတ်ထားတဲ့ Noel Typhoon Mondai ဟာတနာယီကို၄တိုင်နှုန်း114မိုင်နှုန်းပြင်းအားတနာယီကို138မိုင်နှုန်းနဲ့ဖိလစ်ပိုင်အလယ်ပိုင်းက Captain Duance ဂျွန်မြောက်နဲ့အရှိမြောက်မိုင်130အကွာကူဥတည်တိုက်ခိုက်မှာပါဒီမုန်တိုင်းဟာဒီကနေ့တင်းငွေတွင်နေမှာစပားစိုက်ပျိုးတဲ့ကဂါယန်နဲ့ Isabella ဒေသတွေမှာတိုက်ခိုက်မယ်လို့လည်းခန့်မှန်းထားပါတယ် ဖိလစ်ပိုင်ကန်ယူရန်ဇောက်တပ်တွေကမုံတိုင်းတိုက်ခိုက်နိုင်တဲ့ဒေသရင်းကဂရုသင်္ဘောသွာလာမှုနဲ့ငါးဖမ်းသင်္ဘောတွေကိုမထွက်ခွာဖို့တားမြစ်ထားပါတယ်မိုးလေဝသဌာနကလည်းလူစုံဒေသတွေကနေမြေ19ခုမှာသတိပေးချက်ထုတ်ပြန်ထားပြီးလေပြင်းတိုက်ခိုက်ပြီးမိုးသက်သန်စွာရွာသွန်းမှုတွေကြောင့်2မီတာခွဲအမြင့်ရှိတဲ့လိုင်းလုံးတွေပေါ်ပေါက်နိုင်ကြောင်းကိုလည်းပြောဆိုထားပါတယ်ရေကြီးနိုင်တာကြောင့်ဒေသရင်းမှာပြောင်းရွှေ့မှုတွေလုပ်နေချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေကလည်းအသင့်အနေထားမှရှိနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာလူခွင့်ရေးလေးစားလိုက်နာမှုနဲ့ပတ်သက်လို့ထိတ်တန့်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်ဖို့ရှိပါတယ်။ကုလအဖွဲ့ဝင်193နိုင်ငံစလုံး၄နှစ်တကြိမ်လှုပ်ဆောင်နေကြကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ Universal Periodic Review လို့ခေါ်တဲ့နိုင်ငံတကာကသုံးသပ်ကြားနာမှုလုပ်ငန်းစဉ်အတွေ့အမေရိကန်နိုင်ငံလည်းပါဝင်ဆောင်ရွက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာပြုလုပ်မဲ့အဲ့ဒီအစီအစဉ်မှာမကြသေးခင်ကဖြစ်ခဲ့တဲ့လက်နက်မဲ့လူမဲနိုင်ငံသားတွေအပေါ်အမေရိကန်ရဲတပ်ဖွဲ့ဝင်တချို့ကလက်နက်နဲ့ပစ်ခတ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်တာအပါအဝင်တခြားတင်းကျပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမေရိကန်နိုင်ငံရင်ဆိုင်ရနိုင်တဲ့အခြေအနေရှိပါတယ်။အမေရိကန်နိုင်ငံရဲ့တည်တံစီရင်မှုစနစ်တိုက်ပိတ်တဲ့ပြစ်ဒဏ်ဆိုင်ရာကိစ္စတွေအပါအဝင်အမေရိကန်နိုင်ငံအချင်းတောင်တွေရဲ့အခြေအနေနဲ့တရားမဝင်ဝင်ရောက်လာသူတွေကလေးငယ်တွေဆိုင်ရာပြစ်ဒဏ်ချမှတ်မှုကိစ္စတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းစစ်ဆေးနိုင်တဲ့အခြေအနေရှိပါလိမ့်ရှင်
။ရင်းကုန်သင်္ဘောကနေပယ်ထိန်တုံးကြီးအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုလိုက်ပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒေတာရင်းတင်းမာမှုတွေတိုးလာစေမယ့်လုပ်ရည်တွေကိုရှောင်ကျဉ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒီလိုတုံးကြီးစမ်းသပ်ပြစ်လွတ်မှုတွေထဲမှာပယ်ထိန်တုံးနီးပညာကိုအသုံးပြုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိတိဒါလာချိုးပေါက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်ဒုံနီးပညာမလုပ်ဖို့ဒါမှမဟုတ်အသုံးမပြုဖို့တန်ခတ်ပိတ်ဆို့ထားတာဖြစ်ပါတယ်တောင်ကိုရီးယားသင်္ဘောတွေအနေနဲ့မြောက်ကိုရီးယားရေပိုင်နက်ထဲကိုဝင်လာခဲ့ရင်ချိုးတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့သတိပေးပြီးတဲ့အကြမ်းမှာမြောက်ကိုရီးယားဘက်ကအခုလိုပင်လယ်ထဲကိုစမ်းသပ်ပြစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမ်မိုးဖြူတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်ဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေတဲ့ကိုကန့်ဒေသမှာအစိုးရတပ်တွေကသာထိုးစစ်ဆင်နေတာကိုရပ်လိုက်မယ်ဆိုရင်ကိုကန့်ဒေသစစ်ပွဲတွေရပ်ဆဲသွားမှာဖြစ်ပြီးအပြစ်ရငြင်းငြင်းရေးကိုဆွေးနွေးသွားနိုင်မှာဖြစ်တယ်လို့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ကပြောဆိုလိုက်ပါတယ်ကိုကန့်တပ်ဖွဲ့တွေကသာတိုက်ပွဲကိုရပ်ပြီးငြင်းငြင်းရေးရငြင်းငြင်းရေးစလှုပ်ဆောင်မယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်နိုင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းကစနေနေ့မှာပြောကြားလိုက်ပြီး MNDAA တပ်ဖွဲ့ကအခုလိုတုံ့ပြန်လိုက်တာပါဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်ကိုကန့်ဒေသမှာဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ MNDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြန်လင်းက VOA ကိုပြောပါတယ
်ပြောနေတိုင်းလို့လို့တနေ့ချင်းနဲ့လမ်းပစ်တယ်ဒီနေ့မနေ့လည်းလမ်းပစ်နေတာပဲတနေ့ချင်းနဲ့ပူတော်စိတ်လာသေးရဲ့ညကေတို့ပြောသလိုအခုကျွန်တော်ကနေအပြစ်ရပါဆိုတော့ကျွန်တော်ငကိုကလေးရက်နေတဲ့လူပါခါခန့်စစ်ပဲကျွန်တော်တိုက်နေရပါတယ်သလောဆယ်မှာတို့ရောပဲတိုက်စစ်ထိုးစစ်ဆင်တာပါဟုတ်အဲ့တော့ကျွန်တော်တောင်းပန်ပြီးပြောရမယ်ဆိုလည်းရပါတယ်ဆိုတော့တက်မတော်ခက်နေနည်းနည်းလေးရှော့လိုက်ရက်လိုက်ရင်တော့တိုက်ပွဲမှာဖြစ်တော့ပါဘူးခင်ဗျာလက်နဲ့ကြီးနဲ့မပစ်ဘူးအဲ့နေပင်ကြီးတယ်လည်းမထိုးဘူးဆိုရင်တော့အဲ့ဒီတော့တိုက်ပွဲလုံးဝမရှိပါဘူးငကိုကလေးကကျွန်တော်နေရာမှာကျွန်တော်နေနေတာကိုတို့ရောလာပြီးတော့ထိုးတာပါ
ပြည်ပကဖြစ်နေတဲ့ဒေသကတပ်ဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲလုပ်နိုင်ဖို့ဆိုရင်ကိုကန့်တပ်ဖွဲ့တွေကသူတို့စခဲ့တဲ့တိုက်ပွဲကိုအရင်ရပ်ပေးဖို့လိုကြောင်းဝန်ကြီးဦးအောင်မင်းကပြောခဲ့တာကိုအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။တိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရရေးစာချုပ် NC ကိုတိုင်းသားလက်နက်ကိုင်16ဖွဲ့နဲ့ပဲစတင်လှုပ်ဆောင်သွားမယ်လို့ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းစနေနေ့မနေ့တုန်းကရန်ကုန်မြို့မှာပြောကြားလိုက်တာပါ။အစိုးရတပ်ဖွဲ့တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့AA ရခိုင်တပ်မတော်နဲ့ TNLA တောင်းပလောင်တပ်ဖွဲ့တွေကိုတော့နောက်ချံအဖွဲ့တွေအဖြစ်နောက်မှဆွေးနွေးသွားမှာဖြစ်တယ်လို့ဦးအောင်မင်းကပြောဆိုခဲ့တာပါအစိုးရနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့တိုင်းသာလက်နက်ကိုင်၃ဘွဲ့နဲ့ UPWC တို့ကြား bilateral လို့ခေါ်တဲ့နှစ်ဦးနှစ်ဖက်သဘောတူညီထားတာမျိုးမရှိသေးဘူးလို့ UPWC ဘက်ကပြောနေပေမဲ့ ကိုကန်တပ်ဖွဲ့ဟာ NCCT တနိုင်ငံလုံးအပြစ်ရရေးညှိနှိုင်းမှုအဖွဲ့ထဲမှာငကိုကလေးကပါဝင်လာခဲ့ကြောင်း MNDA ဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်အဖွဲ့ကကိုအရင်ကတည်းကရှိနေတဲ့အဖွဲ့ပါပြီးတော့ဒီ NCCT တို့သူတို့နဲ့စပြီးတော့ညှိနှိုင်းတဲ့အချိန်မှာကတည်းကကျွန်တော်အဖွဲ့နာမည်ပါပါတယ်ခင်ဗျဆိုတော့တကယ်ကိုတဘောသားကြီးကြီးနဲ့စိတ်ရင်းစေတနာမှန်နဲ့လှုပ်ကြတယ်ဆိုရင်ပေါ့ဗျာအဲ့ဒါဆိုရင်တော့ဒီဥစ္စာတွေကိုကျွန်တော်သွားပြီးတော့ရှင်းနေကြမှာမဟုတ်ချင်တာပဲဗ
ျကူကန်တက်ဖွဲ့အနေနဲ့အပြည့်ရညဉ့်ညမ်းရင်းကိုလိုလားတယ်ဆိုတာသမရဦးသိန်းစိန်ထံအိတ်ဖွင့်ပေးစာရေးသားပေးဖို့ခဲ့ပြီးအပြည့်ရရေးဆွေးနွေးဖို့အမြဲတမ်းအစဉ်သင့်ရှိကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ဒီသမရကြီးထံကိုကျွန်တော်အိတ်ဖွင့်စာရေးထားတာရှိပါတယ်အဲ့မှာလည်းကျွန်တော်လည်းပြောပါတယ်ကျွန်တော်ကကျွန်တော်ဒီနိုင်ငံတော်နဲ့ပူးပေါင်းစဉ်တုန်းကကျွန်တော်ရဲ့ဒီလှုပ်ဆောင်ချက်တွေကိုပြန်ပြီးတော့တတိယစီချင်ပါတယ်ဆိုတော့လည်းကျွန်တော်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဒီ89ခုနှစ်ကတည်းကနိုင်ငံတော်ရဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာကျွန်တော်ဆက်ဆက်ဝင်ဝင်လုပ်ခဲ့ပါတယ်ဆိုတော့ကျွန်တော်ကနေဒီငြိမ်းချမ်းရေးစပြီးတော့ယူလိုက်မှပဲအနောက်နေ16ဖွဲ့လိုက်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့နာမည်ကသူဒေတာ1လို့နာမည်မှတ်ခံရပါတယ်ခင်ဗျာနောက်တစ်ခုကတော့ဒီမွေးစေဝါတက်ဖြစ်ရေးမှာလည်းကျွန်တော်လည်းဆက်ဆက်ဝင်ဝင်လုပ်ခဲ့ပါတယ်ဒီနိုင်ငံတော်အတွက်လည်းကျွန်တော်ကုန်ရှိစွာနဲ့ဝင်ဝင်ကြွားကြွားနဲ့နိုင်ငံတကာကိုကျွန်တော်ကြီးညာနိုင်ခဲ့ပါတယ်2012ခုနှစ်မှာပိန်ပပြောရေးနိုင်ပြီဆိုပြီးတော့မှအဓိကကျွန်တော်အရင်ကတည်းကလည်းတို့နဲ့ဒီနိုင်ငံတော်အစိုးရနဲ့အဲတော့မှဒီစစ်အစိုးရနဲ့ပေါ့ဗျာဆက်ဆံမှုပါတယ်ဒီငင်းချဲအေးကိုကျွန်တော်လည်းလိုလားတယ်ဆိုတော့တို့ကလည်းသိပါတယ
်မေလဇန်ပိုင်းရှမ်းပြည်နယ်ပန်ခမ်းမှာလုတ်တဲ့လက်နက်ကင်တိုင်းရင်းသားများထိပ်သီးညီလာခံမှာလည်းတိုင်းရင်းသားအဖွဲ့အားလုံးနဲ့အပြည့်ရဆဲနိုင်မှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့အန်စီစာချုပ်ကိုသဘောတူလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားကောင်းဆောင်တွေသဘောထားရှိခဲ့ကြကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်။အဲဒီပန်စာချိတ်တီးနီလာခံပြီးတော့လည်းအားလုံးတပေါင်းတစည်းတည်းလောက်ကြမယ်လို့တော့ကျွန်တော်နားလည်ပါတယ်။အဲ့လိုကျွန်တော်တွေ့ရပါတယ်ဆိုရင်လူတိုင်းလူလူလည်းအဲ့လိုပဲကျွန်တော်ငြင်းချင်ရေးလိုရပါတယ်။ဒီစစ်ကိုမလိုလားပါဘူးဆိုတာပေါ်လွင်ပါတယ်။အဖွဲ့တိုင်းလူလူအဲ့လိုပါပဲ။ဆိုတော့ကျွန်တော်လည်းဒီပြည်တော်စုတဲကမိသားစုဝင်တစ်ခုဆိုတာကိုမမိတ်ပါနဲ့လို့အထူးသဖြင့်ပမာတိုင်းရင်းသားညီကိုတွေကျွန်တော်ကိုပိုနားလည်လာပြီလို့ကျွန်တော်ကတော့မျှော်လင့်ပါတယ်ခင်ဗျနောက်မှရင်ကျွန်တော်ကနိုင်ငံသားသားလို့လို့ပါလို့ဖြစ်နေပါတယ်အဲ့ဒါကျွန်တော်အရင်ခံစားရပါတယ်ခင်ဗ
ျမြန်မာအစိုးရတပ်တွေဟာရှမ်းပြည်နယ်လောက်ကန်မြို့အရှိမြောက်ဘက်ချမ်း9မိုင်လောက်အကွာကနမ်တင်းမှန်တောင်ကျောတလျှောက်မှာရှိတဲ့ကိုကန်တပ်ဖွဲ့တွေကိုဒီကနေ့မှထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျ
ဒီမြန်မာပိုင်းရဲ့အယုံမြင့်တန်ချာတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA ကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမှာဘင်္ဂလီနဲ့ရိုဟင်ဂျာလို့ယူဆရတဲ့ရွှေပြောင်းအလူသမားတွေရဲ့ရုပ်အလောင်းတွေတွေ့ရှိပြီးတဲ့နောက်ထိုင်းအစိုးရကလူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်သူတွေကိုဖမ်းဆီးနေတာမို့အခုဆိုရင်လူကုန်ကူးမှုနဲ့ဆက်နွယ်နေသူတွေဟာအိမ်နီးချင်းနိုင်ငံတွေကိုတိမ်းရှောင်နေကြတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့တန်တရားရှိသူ50ခန့်ကိုထပ်မံဖမ်းဆီးဖို့ထိုင်းရဲတပ်ဖွဲ့ကတရားရုံးမှာဝန်ထမ်းထုတ်ထားတာလည်းဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဆုံးကလခရိုင်အတွင်းမှာသေဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းအစိုးရဟာလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့သူတွေကိုစက်တိုက်အရေးယူခဲ့တာပါ။အခုအခါမှာတော့တန်တရားရှိသူ29ယောက်အတွက်တရားရုံးမှာဖမ်းဆီးခွင့်ဝန်ထမ်းတောင်းခဲ့တယ်လို့နောက်ထပ်လူ20ကိုလည်းဖမ်းဆီးခွင့်တောင်းနေကြောင်းထိုင်းနိုင်ငံထုတ်နေရှင်းသတင်းစာမှာဖော်ပြခဲ့ပါတယ်။မနေ့ကတော့လူကုန်ကူးမှုနဲ့ပတ်သက်လို့တန်တရားရှိတဲ့ပတ်တန်းဗစားမြို့တော်ဝင်ရဲ့အိမ်နဲ့တခြားနေရာ4ခုလောက်ကိုရဲနဲ့စစ်တပ်အင်အား200လောက်ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ရမှာအထောက်အထားဆောင်ရွက်စာတမ်းတွေဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ Rohingya Refugee of Thailand အဖွဲ့ကအဘူကာမန်ကတော့ လူကုန်ကူးခံရသူတွေကိုကူညီခဲ့ပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့ကြောင်းအခုလိုပြောပါတယ်
။ဘူမတ်ထရာဖစ်ကနဲ့နေလာတဲ့လူတွေကသူတို့ငါးနီးတရာ၃နီးခွဲတရာသူတို့အကလုံးဘူမတ်ထရာဖစ်ကမှဘရိုကာဘလောက်ရှိတယ်ဆိုတာအကုန်သူတို့သိတယ်။အဲ့ဒီစက်တီကလာလိုက်သူတို့ဟိုကတော့ပြစ်လာတယ်နဲ့သူတို့ကျွန်တော်စီကနေပြီးတော့အခုနေဆောင်တာ။အဲ့ဒါဆိုလို့ဒီဘလမကိုနေလို့မရဘူးကျွန်တော်ဆီကကိုနေတော့လည်းကျွန်တော်ကော်လာပြီးတော့အစီအကအပိလိုက်တယ်ဒီလိုလို့ဆိုလို့ဒီအင်းကြီးကအပိလိုက်တယ်ဒီနေ့ချင်းပြတော့သူကစက်တစ်တက်တက်တပိနေနိုင်မလားနိုင်တော့ဘယ်နှယောက်ရှိတယ်သူကပထမလေးစီယူလိုက်တယ်နာမည်ယူလိုက်တယ်လူကဘယ်နာမလဲအင်းဘယ်မလဲဒီကောင်ဒီအကြီးကောင်ဒီပေါ့အဲ့ဒီအင်းဒီပါလိုက်ကြည့်ပြီးတော့သူတို့ဒီကနေပြီးတော့အကလုံးလက်မတွေပါတိုးခိုင်းတယ်ဒီလိုအသိလက်ရှိတယ်လက်မတို့ဒီလိုနာမပါလဲဒီလိုနာမပါလဲဒီဘာလို့လို့တယ်သူအလိုပါရှိတယ်ဒီမထရာဖစ်ကင်ဟိုကနေပြီးတော့ကိုင်းကနေပြီးဒီမတိဒီတော်မမတိဒီ not မလေးရှားပူတီဒီအကလုံးထရလက်တာထရတီဒီ
မနေ့ကတော့စထွန်မြို့နယ်လိုက်ကျွန်းကနိုင်ငံခြားခရီးသွားလုပ်ငန်းတွေလှုပ်ဆောင်နေတဲ့စီးပွားရေးသမားတယောက်ကလာရောက်အဖမ်းခံခဲ့ကြအောင်လူကုန်ကူးမှုတိုက်ဖျက်ရေးထိုင်းရဲတပ်ဖွဲ့ကဒုတိယရဲချုပ်ကဆိုပါတယ်ထိုင်းနိုင်ငံမှာရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းမှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုစတင်အရေးယူဆောင်ရွက်တာတွေလုပ်ခဲ့တာပါလူကုန်ကူးမှုမှာပါဝင်ပတ်သက်နိုင်တယ်ဆိုပြီးတန်တရားရှိတဲ့လူတွေအပြင်ရဲအယားရှိတွေဒေသဆိုင်ရာအာဏာပိုင်တွေနိုင်ငံရေးသမားတွေကိုပါဖမ်းဆီးနေတာပါထိုင်းဝန်ကြီးချုပ်ကတော့၁၀ရက်အတွင်းလူကုန်ကူးသူတွေရဲ့စခန်းတွေကိုနှိမ်နင်းဖို့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုအမျိုးသားရေးအဆင့်အနေနဲ့တိုက်ဖျက်ကြဖို့အမိန့်ပေးခဲ့တာပါထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ဘာမာရိုဟင်ဂျာအဆိုစီယေးရှင်းထိုင်းလန်အဖွဲ့ကဦးမောင်ကျော်နုကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုထိုင်းအစိုးရကတည်တည်ချာချာကင်တွယ်မှုတွေလှုပ်လာတဲ့အတွက်ဝရမ်းထောက်ခံထားရသူတွေနဲ့လူကုန်ကူးမှုနဲ့ပတ်သက်သူတွေဟာအင်းကြီးနာချင်းနိုင်ငံတွေကိုတိမ်းရှောင်ကုန်ကြတယ်လို့ဆိုပါတယ
်တိမ်းရှောင်နေကြတဲ့ရန်ကုန်ကိုတိမ်းရှောင်နေကြတဲ့ကောက်သူတွေရှိတယ်နောက်ပြီးတော့ကျွန်တော်တို့ဒီကိုပြုံးပြင်ပြောင်းမလာဘူးကျွန်တော်တို့ဒီကမ္ဘောဒီးယားမျိုးတော့ဗောလေကမ္ဘောဒီးယားဒေသမှာဗောလေအဲမလေးပြည်မှာလည်းဟိုဟာအဲ့လိုလူတွေရှိတယ်အော်တရှုအန်ဝါရဲ့ညီတယောက်ဟာအဲ့ကျန်ရနေပြီတော့သူကဘင်္ဂလားကိုဝင်သွားတယ်တဲ့သူနာမည်တော့ကျွန်တော်မသိဘူးအဲဒါမှသူကဆိုဒီနိုင်ငံသွားဖို့ပတ်စပို့သူနဲ့ကြိုးစားနေတယ်လို့ပြောတယ်ဗျ
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံတောင်ပိုင်းမှာလူ118ယောက်ထပ်မံဖမ်းဆီးခံခဲ့ရပြီးလူကုန်ကူးမှုနဲ့ဆက်နွယ်မှုရှိမရှိထိုင်းအနာဘယ်တွေကစစ်ဆေးနေပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကတော့လူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတန်တရားရှိတဲ့ရဲအယားရှိတဲ့အပါအဝင်ဒေသခံရဲအနာပိုင်တွေကိုနေရာပြောင်းရွှေ့တာတွေအပြင်စစ်ဆေးမင်းမြန်းပြီးအရေးယူမှုတွေလုပ်ခဲ့ကြောင်းထိုင်းရဲချုပ်ကပြောဆိုထားပါတယ်ထိုင်းနိုင်ငံအတွင်းမှာရုံလောင်း30ကျော်ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးအရေးယူမှုတွေဇက်တိုက်လှုပ်လာခဲ့တာဖြစ်ပါတယ်ရှင
်ထိုင်းချီဆိုင် VOA သတင်းတော့မအေးအမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာနိုင်ငံမှာအမျိုးသမီးတက်ကြွလှုပ်ရှားသူတွေဘာတွေရင်ဆိုင်နေရသလဲပြောပြပါမယ်။မန္တလေးမြို့မှာနှစ်ရက်တာကျင်းပနေတဲ့အမျိုးသမီးများဖိုရမ်မှာလာမယ့်2015ရွေးကောက်ပွဲအတွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပို့ပြီးပေါ်ထွက်လာဖို့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုပိုင်းမှာပို့ပြီးတော့နေရာရလာဖို့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးအများအပြားပါဝင်ပေမဲ့လေဥဆောင်မှုအပိုင်းမှာတော့အမျိုးသမီးတွေပါဝင်မှုကတော့အကန့်အသတ်တွေရှိနေတုံးပဲလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူတွေကပြောပြပါမယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာတခြားအင်းကြီးချင်းအာရှနိုင်ငံတွေနဲ့ရှင်ရင်တောင်မှနှိမ့်ချနေတုံးပဲလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်မေလ9ရက်နဲ့10ရက်2ရက်ကြာဒီမန္တလေးမြို့မှာကျင်းပနေတဲ့အမျိုးသမီးများဖိုရမ်မှာဒီလိုအခြေအနေတွေကိုဆွေးနွေးနေကြတာပေါ့အမျိုးသမီးများဖိုရမ်ကိုကိုရိုင်းတက်ရောက်နေတဲ့ Triangle Women အဖွဲ့ကမက်ခင်လေးကပြောပါဗျာ
ဒီကတော့ဒီသမီးတွေဒီချက်ပို့ပြီးတော့အတန်တွေကိုပို့ပြီးတော့ကြည့်ကြောင်းလာပြီးတော့ဟိုအားကောင်းလာဖို့အတွက်တောက်ချောက်ဒီကျွန်တော်တို့ဆောင်ရွက်နေတယ်ဒီအပြင်အခုကကျတော့ကျွန်တော်ဒီကပွဲမှာဒီသမီးတွေဒီချက်ပို့မှုပါဝင်ပြီးတော့ဒီချက်ပွဲကိုဆွေးနွေးသားကြောင်းနဲ့နံပါတ်1ကတော့မဲတေးပေါ့နော်ကိုတိုင်းကြီးကိုမျိုးနဲ့ကြက်ကိုနိုင်ငံရေးအပြောင်းလဲတစ်ခုကိုခေါင်းဆောင်မှုပေးနိုင်တဲ့ခေါင်းဆောင်တွေကိုဒီလိုမျိုးကိုယ်တိုင်ကတက်တက်ကြွကြနဲ့ပါဝင်ဆဲပေးဖို့ရယ်စွတ်တော်ကိုယ်စားလှယ်အနေနဲ့တို့တို့အမျိုးသမီးတွေဒီချက်ကိုပါလာပြီးတော့ဟိုစွတ်တော်ရဲ့မှာဒီလိုမျိုးရာသီစာရေးဒီချက်ကိုဝန်ခံစားနားလည်ပြီးတော့ဆောင်ရွက်ပေးနိုင်တဲ့ဒီလိုမျိုးကိုယ်စားလှယ်ဘောင်းကြီးအများပေါ်ထွန်းလာဖို့ဆိုတော့တို့ကဝိုင်းပြီးတော့ဟိုအပညာပေးရယ်အားပေးရယ်ဝိုင်းကိုလှုပ်ဆောင်ပေးနိုင်တဲ့ဟာရေးပို့ပြီးတော့ဒီလိုပဲနဲ့ဒီလိုဆောင်ပေးတာနဲ့ဆိုရင် message တွေပို့နေတဲ့အတွက်ဒီ program ကိုလည်းကျွန်တော်တို့ဆက်ကြဖြစ်ပါတယ်
မြန်မ မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့ဦးဆောင်မှုအပိုင်းမှာတော့ပါဝင်မှုကနည်းနေတော့မယ်လို့မက်ခင်လေးကထောက်ပြပါရတယ်။ဒီလိုဖြစ်ရတဲ့အခြေအနေအကန့်အသတ်တွေကတော့အများအပြားရှိတယ်လို့ဆိုပါရတယ်
။ဒီမှာအားလုံးရင်ဆိုင်ရတဲ့ပြည်내မွေးတွေမှာလည်းကျွန်တော်တို့လူကြီးတွေအကန့်အသတ်ရှိဖြစ်တယ်။နောက်ပါသူတွေလူမျိုးပြတ်ဆန်းထားတာမဟုတ်ဘဲတခြားအုပ်ချင်းမှမကမရေးထားတဲ့အမျိုးသမီးတွေကြောင့်ဆက်ဆံမှုတွေကလည်းအမျိုးသမီးတွေကိုကျဉ်းကျဉ်းမရှိခြင်း၊မျိုးသမီးတွေကမျိုးသားတွေလောက်စွမ်းဆောင်ရမှာမဟုတ်ပါဘူးဆိုတဲ့ဒီကဲမှာဆဲဆက်ရင်းစီခြင်းဟာအမျိုးသားတွေအဖြစ်ရပါတော့အမျိုးသမီးမှလည်းဖြစ်နေရတယ်။အဲ့ဒီအဆဲအမှတ်တွေကလည်းကျွန်တော်တို့ဒီတစ်ပြင်အတန်တက်ဖြစ်နေပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အမျိုးသမီးတွေကိုအမျိုးသားတွေကလမ်းတွေနေရာပေးပြီးတော့ဆက်လိုက်လဲလို့ဖိတ်ခေါ်မှုမရှိခြင်းဟာလည်းအကန့်အသတ်ဖြစ်ဖြစ်တယ်
။အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒီလိုအကန့်အသတ်တွေကိုကြော်လွှားနိုင်ဖို့အမျိုးသမီးစွမ်းရည်မြင့်တက်လာအောင်ကြိုးပမ်းတဲ့နေရာမှာအစိုးရရဲ့ပံ့ပိုးကူညီမှုတွေကအရေးကြီးတယ်လို့လည်းမက်ခင်လေးကထောက်ပြပါဗျာ။
ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့အတွက်အမျိုးသမီးပေါ့ဒေသပေါ့အားလုံးပါပြည်သူလူထုအားလုံးကအသိပညာနဲ့အားနည်းကြပါတယ်။ပညာရေးရှင်နဲ့အားနည်းကြတဲ့အားကြတော့အစိုးရတရရဲ့နောက်ပညာရေးဘတ်ဂျက်ကိုတက်မြှင့်ရမယ်။အမျိုးသမီးတွေရဲ့တည်ဆံလုံခြုံမှုတွေအတွက်ဘတ်ဂျက်တွေကိုပေးရမယ်။ပညာပေးမှုတွေအစိုးရရဲ့မီဒီယာတွေကနေလက်ပေးလို့ရပါတယ်။အစိုးရမီဒီယာဆိုတာကကျွန်တော်တို့ပုံပြမီဒီယာတဲ့ဆိုင်ရင်အလွယ်ဒီလိုရောက်ရှိနိုင်နေတာရှိတဲ့ဒီလိုနေရာတွေကနေအစ်ပညာပေးမှုတွေလည်းလုပ်ရအောင်။နောက်ဥပဒေတွေမှာလည်းအမျိုးသမီးနဲ့မျိုးသားတိုင်းမျိုးပြောင်းအားဒါသိစီရဲ့ဥပဒေတွေဆိုင်တဲ့ဓာတ်တွေကိုဆက်ချားပေးရပါမယ်။လောလောဆယ်အစီအစဉ်မှာတော့အစိုးရပေးရအနေနဲ့လုံခြုံမှုကအင်ကျန်းမှအားနည်းပါတယ်။
အမျိုးသမီးများကွန်ရက်မန္တလေးကဥဆောင်ချင်ပါတဲ့အမျိုးသမီးများဖိုရမ်မှာအမျိုးသမီးလွတ်တော်အမတ်တွေရဲ့လွတ်တော်အတွေ့အကြုံတွေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုလည်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်တချို့ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးခဲ့တယ်လို့လည်းမက်ခင်လီကပြောပြပါရယ်ရှင်
။မက်ခင်ဖြူတွေရဲ့တင်ပြချက်ပဲဖြစ်ပါတယ်ခင်ဗျာ။ VOE ကအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOE မြန်မာပိုင်းကတင်ဆက်တဲ့သတင်းပတ်စင်ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေလည်းဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9:00နေ10:00အထိမကြာခင် VOE အစီအစဉ်တွေတင်ဆက်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားကဏ္ဍတွေကိုလိုင်းနိုမီတာ25 30နဲ့51တို့မှာနှာဆင်နေပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပါမယ်။
အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးနိုင်ရေး9ရက်ကြာပြစ်ခတ်ရစဲထားဖို့ Saudi Arabia ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ယေမန်နိုင်ငံကဟူသီသံတမန်ကပြောပါရတယ်။ Saudi ဥဆောင်တဲ့မာမိတ်ဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့သမရဟောင်း Ali Abdullah Saleh ရဲ့နေအိမ်ကိုလေကြောင်းကနေတိုက်ခိုက်ပြီးဒီကနေ့တနင်္ဂနွေနေ့မှာသံတမန်ရဲ့ဒီကြေညာချက်ထွက်ပေါ်လာတာပါ။ကမ္ဘာပေါ်မှာလူခွင့်ရေးလေးစားမှုနဲ့ပတ်သက်လို့ထိတ်တန့်နိုင်ငံတစ်ခုဖြစ်တဲ့ American နိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်နေပါတယ်။ကုလအဖွဲ့ဝင် 193 နိုင်ငံစလုံး 4 နှစ်တစ်ကြိမ်လှုပ်ဆောင်နေကြကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ Universal Patriotic Review လို့ခေါ်တဲ့နိုင်ငံတကာကသုံးသပ်ကြားနာမှုလုပ်ငန်းစဉ်အတွက်အမေရိကန်နိုင်ငံကလည်းပါဝင်ဆောင်ရွက်တာဖြစ်ပါတယ်မြန်မာနိုင်ငံက Rohingya Muslim 900လောက်တင်ဆောင်ထားတဲ့အလေတွေ Indonesia အနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်။ဒီလေကြီးပြေဒုက္ခသည်တွေကတချို့ဟာရင်းနဲ့အစားအစာပြတ်လတ်မှုကြောင့်အာရုံကုန်ခန်းပြီးဆေးကုသမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းခြေချမှုနဲ့လူခွေလှူရှားသူတွေကပြောပါတယ်။ Jakarta မြို့တော်က IOM လို့ခေါ်တဲ့ BBC ဆိုင်ရာရွှေပြောင်းခြေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်အကြီးကဲ Steve Hamilton ကအကူအညီပေးရေးအဖွဲ့တွေဟာအာချီဒေတာစီကိုတွားရောက်နေကြတယ်ဆိုပြီးတော့လည်းပြောဆိုပါတယ်။အင်အားပြင်းထန်တဲ့တိုက်ဖွန်းမုန်တိုင်းမကြောက်ရောက်မီ24နာရီတောင်မလိုတော့တဲ့အချိန်မှာဖိလစ်ပိုင်မြောက်ပိုင်းကငါးဖန်သမားတွေဟာသူတို့ရဲ့ငါးဖန်လေတွေကိုမုန်တိုင်းဘေးဒဏ်ကနေလုကင်းရကိုဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းနေကြပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ကြီးညာခဲ့တာပါဒီနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကမန်နန္ဒန်ချန်ဖြစ်ပြီးအတန်နှင့် engineer ကတော့ Glenn Von Galio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ7.25ဒုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.